တရုတ်နိုင်ငံအတွက်ပထမဆုံးဖြိပရင်းနှီးမြှုပ်နှံမှုဥပဒေကိုထိတ်တန့်ဥပဒေပြုအဖွဲ့ကဒီသတင်းပတ်တဲ့အတည်ပြုမယ်လို့မျှော်လင့်ရပါတယ်။တရုတ်နဲ့အမေရိကန်တို့ကွန်သွယ်ရေးသဘောတူညီမှုရရှိဖို့ညှိနှိုင်းနေချိန်မှာပေါ်ထွက်လာမဲ့ဒီဥပဒေဟာအပြုသဘောဆောင်တဲ့ခြေလှမ်းတစ်ရပ်ဖြစ်ပေမဲ့ပြည်ပြည်စုံကောင်းမွန်ခြင်းမရှိဘဲစိုးရိမ်စရာတွေရှိနေသေးတယ်လို့သုံးသပ်နေကြပါတယ်။ VOA သတင်းတော့ဘေးလိုက်ဒီဘေကျင်းမြို့တော်ကနေပေးပို့တဲ့သတင်းကိုဦးကျော်စံသာရှင်းပြမှာပါ။
တရုတ်နိုင်ငံမှာနိုင်ငံပိုင်စီးပွားရေးစနစ်ကိုဘယ်လိုဖွင့်ပေးလာမလဲဘလောက်အချိန်မြန်မြန်ဆန်ဆန်ဖွင့်ပေးနိုင်မလဲဆိုတာဆယ်စုနှစ်နဲ့ချီပြီးစောင့်စားခဲ့ရပြီးတော့ဖွင့်ပေးလာတော့လည်းပဲမျှော်လင့်ချက်အတိုင်းဖြစ်မလာခဲ့ပါဘူးအခုပေါ်ထွက်လာတဲ့နိုင်ငံသားယင်းနှိမ့်မြှုပ်နှံမှုဥပဒေဆိုတာလည်းပဲထုံနှီးနေနေပဲဖြစ်ပါတယ်ဒီဥပဒေကိုတရုတ်နိုင်ငံဆိုင်ရာအမေရိကန်ကုမ္ပဏီများအစင်းကကြိုဆိုလိုက်ပြီးဒါဟာယင်းနှိမ့်မြှုပ်နှံမှုပတ်ဝန်းကျင်တွတ်တဲ့အောင်အထူးမှုတရားဖြစ်တယ်နှစ်လိုပဲရပဲလို့ပြောကြပါတယ်ဒါပေမဲ့လောက်အရေးကြီးတဲ့ဥပဒေကိုနိုင်ငံသားကယင်းနှိမ့်မြှုပ်နှံမဲ့သူတွေအပါအဝင်သက်ဆိုင်တဲ့လူတွေအားလုံးနဲ့ကြဲကြဲပြန့်ပြန့်ဆွေးနွေးညှိနှိုင်းခြင်းမစီပဲပြဋ္ဌာန်းလိုက်တာဟာစိုးရင်စရာပဲလို့သူတို့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီဥပဒေရဲ့အစောပိုင်းမူတရက်ကတော့2015မှာထွက်ပေါ်လာခဲ့ပြီးပြန်လည်သုံးသပ်ရင်းရဆိုင်သွားခဲ့တာပါ။အဲမကြသိမီကမှပြန်လည်ထွက်ပေါ်လာတဲ့ဒီဥပဒေမှာတော့အစုံနှုံတွေပူပြီးရေပူရကြတယ်တိကျပြတ်သားမှုလိုအပ်နေတယ်လို့သုံးသပ်သူတွေကဆိုကြပါတယ်ပထမမူကြမ်းမှာကြည့်မယ်ဆိုရင်ပုံမှန်ပေါင်း180ခုစီးခဲ့ပေမဲ့အခုဥပဒေမှာတော့ပုံမှန်40ခုပဲပါဝင်ပါတော့တယ်တချို့ကတော့လည်းဒါဟာဥပဒေကြမ်းကိုအတီးပြူရတာမြန်ဆန်စေလိမ့်မယ်တိကျပြတ်သားမှုမရှိဘဲရေပူရဆန်နေတဲ့အတွက်အစိုးရအဖို့လုံထုံလုံနည်းတွေချမှတ်တဲ့နေရာမှာပိုပြီးလူသာလွန်သာဖြစ်စေနိုင်တယ်လို့သုံးသပ်ကြပါတယ်Lester Ross ဟာတရုတ်ပြည်ဆိုင်ရာအမေရိကန်ကုမ္ပဏီများအသင်းမူဝါဒရေးရာအကြီးအကဲဖြစ်ပါတယ
်။ The law is phrased and is drafted with very general provisions. There are a number of things that are not covered in there. Like for example, what percentage
အမေရိကန်ရေးပူရကြတဲ့ပြဋ္ဌာန်းချက်တွေနဲ့ရေးဆွဲထားတဲ့ဥပဒေဖြစ်ပါတယ်။ပြည်ပရင်းနှီးမြှုပ်နှံမှုဘယ်နဲ့ရခိုင်လုံးဆိုတဲ့ကိစ္စအချက်လက်တွေမပါပါဘူး။နောက်စိုးရင်စရာတစ်ချက်ကတော့ကုမ္ပဏီပူးပေါင်းဆောင်ရွက်တာမျိုးမဟုတ်ဘဲတခြားကုမ္ပဏီရဲ့အစုရှယ်ယာဝယ်ယူမဲ့ကိစ္စမျိုးမှာတော့လုံခြုံရေးသုံးသပ်စစ်ဆေးရမယ့်ကိစ္စဖြစ်ပါတယ်ဒါတွေကမလိုဘူးလို့ထင်ပါတယ
်ဒီဥပဒေမူစစ်ဟာအမေရိကန်နဲ့တရုတ်တို့ကုမ္ပဏီသဘောတူညီမှုရရှိရေးအတွက်ကြိုးပမ်းနေခြင်းအစဉ်အဟုန်နဲ့ပေါ်ထွက်လာတာပါဤပညာအတင်းအဓမ္မလွှဲပြောင်းယူရေးကိစ္စမျိုးကိုဘယ်လိုကင်တွယ်မယ်ဆိုတဲ့ပြဋ္ဌာန်းချက်ပါရှိပေမဲ့နိုင်ငံပိုင်းလုပ်ငန်းတွေအတွက်အစိုးရကအထောက်ပံ့ပေးတဲ့ကိစ္စမျိုးကိုတော့ဘယ်လိုဖြစ်ရှင်းမယ်ဆိုတာပြောထားခြင်းမရှိပါဘူးတကယ်တော့ဒါဟာအမေရိကန်နဲ့ဆွေးနွေးညီနိုင်တဲ့ကိစ္စတွေကိုဘယ်လိုဖြစ်ရှင်းမယ်ဆိုတဲ့စနစ်ကိုတစိမ့်တစ်ပိုင်းအဖြစ်ချမှတ်ထားတာဖြစ်တယ်လို့တရုတ်ပြည်ဆိုင်ရာဥရောပကုမ္ပဏီများအစဉ်ဥက္ကဋ္ဌမက်ထာဘွန်ကဆိုပါတယ
် More than a law it's a document that states principles and it states exactly the principles that we would like to hear and it states the principle
ဒါဟာဥပဒေတစ်ခုဆိုတာထက်ကျွန်တော်တို့ပြည်ပရင်းနှီးမြှုပ်နှံသူတွေကြားကျင်နေကြတဲ့မူဝါဒတချို့ကိုဖော်ပြတဲ့အထောက်အထားတစ်ခုလည်းဖြစ်ပါတယ်အမေရိကန်စစ်စာရေးသမားတွေကိုတရုတ်ဘက်ကစာနဲ့ပေနဲ့ရေးသားပြလိုက်တာလည်းဖြစ်ပါတယ်ဒါပေမဲ့တကယ်အကောင့်ထဲဖော်လာတော့မှအခိုင်အမာအတည်ပြုနိုင်မှာပ
ါနောက်ထပ်စိုးရင်စရာတစ်ခုကတော့အမျိုးသားလူမျိုးရေးစုတော်ကကြဲကြဲပြန့်ပြန့်သုံးသပ်မယ်ဆိုတဲ့ကိစ္စပဲဖြစ်တယ်လို့ဝါရှင်တန်အခြေစိုက်စီးပွားရေးအတိုင်ပင်ခံအော်စတင်လော်ဘီကထောက်ပြပါတယ်လုံခြုံရေး website တစ်ခုဖြစ်တဲ့ Lawfare မှာမကြသေးမီကသူရေးခဲ့တဲ့ဆောင်းပါးထဲမှာပြည်ပကုမ္ပဏီများသည်အမျိုးသားလုံခြုံရေးသမဟုတ်ပြည်သူလူထုအကျိုးစီးပွားအတွက်အန္တရာယ်မဖြစ်စေရလို့တရုတ်ဥပဒေမှာထည့်သွင်းထားတဲ့အချက်ဟာသုံးသပ်သင့်တဲ့ကိစ္စတစ်ခုဖြစ်တယ်လို့သူကဆိုပါတယ်ဆက်လက်ပြီးတော့ဒီပြဋ္ဌာန်းချက်တွေဟာနိုင်ငံတော်နဲ့တရုတ်ကွန်မြူနတီပါတီတို့အဖို့ယင်းနှိမ့်မြှုပ်နှံရေးကိစ္စတွေမှာကြဲကြဲပြန့်ပြန့်ဝင်ဆွဲခွင့်ပေးလိုက်တာဖြစ်တယ်လို့နိုင်ငံရေးအရာအကဲဆက်တဲ့ကိစ္စတွေကိုဆောင်ရှားကြဖို့နိုင်ငံသားယင်းနှိမ့်မြှုပ်နှံသူတွေကိုအထက်ပြလိုက်တာလည်းဖြစ်တယ်လို့သူရဲ့ဆောင်းပါးမှာရေးသားထားပါတယ်။ Lester Ross ကတော့ဒါဟာအပူဆောင်းထားတဲ့အခက်အခဲတစ်ခုလို့ဖြစ်နေပြီးဒီအချက်ကိုဘယ်အတိုင်းသာထိကျဉ်းသုံးရမယ်ဆိုတာလည်းပဲအကန့်အသတ်မထားရှိဘူးလို့ဆိုပါတယ်။ဒါကြောင့်တရုတ်ပြည်ရဲ့ပြည်ပယင်းနှိမ့်မြှုပ်နှံမှုဥပဒေဟာအပြုသဘောဆောင်တဲ့ခြေလှမ်းတစ်ခုဖြစ်ပေမဲ့ထိရောက်မှုစိတ်မရှိတာပဲစိုးရင်ပွဲတွေသာပေါ်ထွက်လာစေတယ်လို့ပြောရမှာဖြစ်ကြောင်းပါခင်ဗျာ။